ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းကလေးကထုတ်ပြန်ထားတဲ့နေဝင်မိငိမ့်မိန်ကိုအာဏာပိုင်တွေကရှော့ချပေးလိုက်တာပါ။မောင်တော်မြို့နယ်ထဲမှာအရင်ထက်စာရင်အခြေအနေတွေတိုးတက်လာနေတဲ့အတွက်ရှော့ပေါ်ဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ခရင်ကနေကြားဆောင်ရဲစခန်းတွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာမွတ်စလင်အစွန်းရောက်တွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သား9ဦးတေဆုံးခဲ့ရခြင်းအားဆလို့မောင်နှုတ်ခရင်မှာည9နာရီကနေမနက်6နာရီအထိနေဝင်မိငိမ်ကာဖျူးအမိန့်ထုတ်ပြန်ခဲ့ပြီးရဲနယ်စစ်တပ်ပူးပေါင်းလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့တာပါ။လေးလလောက်ကြာလာတဲ့အခုချိန်မှာမောင်နှုတ်ခရင်အတွင်အခြေအနေတည်ငြိမ်လာပြီးမို့ကာဖျူးအမိန့်ကိုည9နာရီကနေမနက်9နာရီအထိပြောင်းလဲရှော့ချလိုက်ကြောင်းမောင်နှုံးမြို့နယ်ရဲမှူးကျော်မြာဝင်းက VOA ကိုပြောပါတယ
်တော့ညာ9နိုင်ကနေတော့လည်းမနေဘူးနော်9နိုင်ဆိုတော့ဟိုကပေါ့အလုံးလက်ရှိပေါ့သူကမောင်နှုံးမြို့နယ်ဆက်ပါရှိတဲ့ကျော်ကျော်တာပေါ့နော်အဲ့ဒါကဟိုကပေါ့ဒီဒေသနေရာတွေပို့ပြီးတော့ဟိုတင်းအင်းအင်းရလာတဲ့အတွက်ရှင်ဆွဲတော့ပြောပ
ါအခုတော့မောင်နှုံးမှာအယောင်းဝယ်အတွက်ပုံမှန်အတိုင်းအသွာလာတွေရှိနေတယ်ဆိုပေမဲ့တိုက်ခိုက်မှုကြုံလာရမှာကိုတော့စိုးရိမ်နေရသေးပဲလို့မောင်နှောမျိုးကန်ကိုကျော်ကျော်ကပြောပါတယ
်။ကာလီကျော်တော့ကပေါ်ရတာအဆင်ပြေပါတယ်။တတိကြီးလာရတာလည်းအဆင်ပြေတယ်။အစ်ဒီပြောပါလေ။ဈေးပေါ်ဝေတာရှုံးဝေတာတို့အစ်လိုအဆင်ပြေပါလေ။စိုးတော့စိုးရင်ပေါ့ဟုတ်လား။ဆရာကြီးလုံးတေးစားတယ်ပေါ့အစ်ဒီလောက်ပဲပါပဲ။စိုးလို့ရလို့တော့ကအဆင်ပြေပါတယ်။အခုရှိမှာတော့က
မောင်နှောမျိုးမှာလုံညုံကြီးကိုပုံမှန်ချတာပြီးမြို့ပေါ်တဝိုက်မှာအရင်လိုနင်းမြေရှင်းလင်းအစ်စင်မှုတွေမရှိတော့ဘူးလို့မောင်နှုံးမြို့နယ်ရဲမှူးကျော်မြဝင်းကပြောပါတယ
်။တို့ကျတော့ပုံမှန်တိုက်မှာပဲဒါအရှင်ကိုဆော့ကြပေးစုပါပဲ။အရှင်ကိုဆော့ရတဲ့တို့ကလောလောဥတ္တပရေဘောင်တွေကအရှင်ကိုရရတော့ဘူးနော်။အခုဖြစ်ကြတာကတော့ကြားလိုက်ပါလေ။နောက်ပိုင်းမှာတော့အဲ့ဒီရှင်လေးရတော့အခုတော့လုကတော့မတော်တယ်ကခြေတဲ့တို့တော့ရှင်လေးရလုကတော့မကြားဘူးလေ။အဲဆိုဟိုကျွန်တော်ကတော့မြို့ပေါ်ဟိုလေးရွက်ပိုင်တော့လေဒီတော့အရင်
မောင်နှုတ်ခရိုင်အတွင်းကျေးရွာပေါင်း389ရွာလောက်ရှိပြီးလုံညုံရေးဂိတ်တွေကို3မိုင်အကွာဒါမှမဟုတ်9မိုင်အကွာမှာတကိတ်ခြားထားပေမဲ့သွာလာလှုပ်ရှားမှုတွေကိုထိခိုက်လောက်တဲ့အခြေအနေတော့မရှိဘူးလို့လည်းဒေသခံကိုကျော်ကျော်ကပြောပါတယ်။လုံ
ညုံရေးကတော့ခြားထားတာကဂိတ်တွေအပေါ်မိုင်3မိုင်လောက်အကွာမှာတကိတ်တွေခြားတယ်9မိုင်တပေါ်အခေတကိတ်လုံညုံရေးခြားတာရှိတယ်သူကဘာကတော့ပြန်တော့မချတော့မရှိဘူးကိုချရတာပါပဲအကုန်လုံးတော့ကဒါကိုပြတာကတနေရခရီးကပေါ်နေတာတနေရအဲ့ဒီလိုဖြစ်နေတာလေးရှိတယ်
။မောင်နှောခရိုင်နေကြားဆောက်ရဲစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးနောက်ပိုင်းစစ်တပ်နဲ့ရဲလုံညုံကြီးတွေကနေမြေရှင်းလင်းရေးလုပ်စင်မှာလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်မှာအဲ့ဒီကိစ္စတွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းသွားဖို့ရှိသလိုတက်မတော်ဘက်ကလည်းစုံစမ်းမှုတွေလုပ်သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။